ကောင်းတို့ခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတော့ပြောဆိုကြိုးပမ်းချက်တွေအတော်လေးကြားနေရပါတယ်ပထမဆုံးအကြမ်းမြင့်သိနေတာကဒီလိုပြောဆိုကြိုးပမ်းချက်တွေကြားလာတော့ဥအောင်သူရဲ့တုံ့ပြန်မှုပေါ့လေဘလို့အကောင့်မြင်တဲ့သဘောထားနဲ့တုံ့ပြန်မိပါတယ်ဟာလကားပါကွာဆိုပြီးတော့များတုံ့ပြန်မိပါလားအဲ့ဒါကိုအကြမ်းမြင့်သိပါအ
ဲယူယူရတားစကားနဲ့ပြောရင်တော့အဲ့ဒီအတိုင်းပြောမှာပဲအကြောင်းလဲဆိုတော့ဒေါ်ဆန်းစုကြည်လွတ်တော်ရဲ့ရောက်တာ6နှစ်လောက်ရှိသွားပြီ။ဝေစီကိုပြင်မယ်လို့ဒီဘုံများစွာကြိုးပမ်းနေတယ်။လွတ်တော်ထဲမှာလည်းကြိုးပမ်းနေ၊လွတ်တော်ပြင်ပမှာလည်းကြိုးပမ်းနေ။လက်မှတ်ထိုးတာလည်း9000ကျော်ရနေပြီ။မဖြစ်ဘူး။အင်မတန်ကိုကြီးကြီးနဲ့နိုင်ငံတကာပြည်မှုကြီးကြီးကျူးလွန်တဲ့အစီအစဉ်ကိုရောက်ပြီးတော့ပြည်သူ့မကပြည်လက်ရှာကူရေးမရှင်ကဒီစစ်ကောင်းတိုင်းကိုရေးယူဖို့လိုအပ်တယ်လို့တင်သွင်းတဲ့အစီအစဉ်အတီကိုဒေါ်ဆန်းစုကြည်ကစစ်ကောင်းဆောင်နဲ့ရှိပါမမရက်ပြီးပါကွယ်ပြီးတဲ့အချိန်မျိုးလှုပ်လာခဲ့တော့များလေတဲ့ဘာမှဖြစ်မလာတော့ဖြစ်မလာတော့အခု2020ရွေးကောက်ပွဲကနှီးလာတဲ့အချိန်မှာခွေစည်းဝန်ကြီးအောင်ဥပဒေကိုပြင်မယ်ဆိုတဲ့ကတိကိုတစုံတရာလှုပ်လို့ရတယ်ဆိုတဲ့အနေထားမျိုးဖန်ပြီးပြေးလိုက်ဖို့လိုအပ်လာတယ်တကယ်တော့အနှစ်သာရကြားတဲ့ကြိုးရိုးကြားတဲ့ဘယ်ခွေစည်းဝန်ပြောင်းရန်ချက်ကပြင်ပြီးမှမဟုတ်ဘူးသူတို့ရေးမပါလို့တဲ့ပြောင်းရန်ချက်ပေါ့ဗျာ
အိမ်မှာဒီကကြရတဲ့ကျွန်တော်တို့နားလည်သလောက်ပြောရင်ပေါ့လေစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စဥပဒေပြုအဖွဲ့အစည်းမှာနောက်တစ်ခုကဌာနသုံးခုချုပ်ကိန်းထားတဲ့ကိစ္စနောက်တစ်ခုကတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေရဲ့ပြည်နယ်တွေမှာဥထုပ်ရေးအာဏာ executive power ကိုပြည်နယ်ရင်းကအမတ်တွေရဲ့ဆန္ဒနဲ့ဘ ഹു NLD ရဲ့ဆန္ဒအတိုင်းခန့်အပ်တဲ့ဆိုတဲ့ကိစ္စတွေလို့ကျွန်တော်ထင်ပါတယ်အဲ့ဒီထဲမှာအရင်ကအရင်နဲ့ပတ်သက်လို့ကလုံးဝမဖြစ်နိုင်ဘူးလားခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကလည်းပဲသဘောတူမယ်ဆိုတော့လေသံထွက်ပါတယ
်ခုနကတော့ဆုံးပြောတဲ့မှာပုံမှန်နေရာ67အဲ့ဒါကတိုင်းရင်းသားအရေးနဲ့ဆိုင်တာလေအဲ့ဒီလိုပြန်ရမ်းချက်မျိုးကိုပြင်ကောင်းပြင်ပေးနိုင်တယ်ပြင်ကောင်းပြင်ပေးလိုက်နိုင်တော့ညာလည်းပဲတိုင်းရင်းသားတွေကကိုယ့်ပြည်နယ်မှာကိုယ့်ရဲ့လူမျိုးကိုကိုစားပြုတဲ့ဒီနယ်ဥပဒေတွေဖြစ်လာတော့နိုင်တော့ညာလည်းပဲဒီအနှစ်သာရရတော့ဘာမှတူတက်လာမှာမဟုတ်ဘူးအကြောင်းလဲဆိုတော့ဖေတွဲပြည်တော်စုပုံစံတော်သွားတဲ့အခါမှာဒီကရင်းကအကြဆုံးကတရားရှင်တရားရှင်ရလွတ်လပ်ပေးမလိုက်ထည့်မြက်ပြီးတော့အင်မတန် powerful အားကောင်းတဲ့တရားရှင်ဖြစ်ရတယ်။ဒီနတော်ကြီးခွေစည်းဝင်ချီရန်ဥပဒေအောက်မှာဘယ်တော့မှဖြစ်နိုင်။အကြောင်းလဲစစ်ဖက်ဆိုင်ရာတရားရှင်ရရှင်ပြန်တရားရှင်ဖြစ်နေ separate existence ဖြစ်နေ။အကြောင်းစစ်ဖက်ဆိုင်ရာတရားရှင်ကိုလုံးဝဖြုတ်ယူနေတဲ့ဘယ်တော့မှစစ်မှန်တဲ့ဖေတွဲပြည်တော်မသွားနိုင်ဘူး။
ဆိုတော့အခုဖွဲ့စည်းပုံထဲမှာတရားစီရင်ရေးဟာတကယ် separation of power ပြတ်ပြတ်သားသားပြဋ္ဌာန်းမထားဘူးဆိုတဲ့သဘောလားခင်ဗျာ
ရပ်ကဆန်တရားစီရင်ကိုအဲ့လိုပြဋ္ဌာန်းမထားတဲ့အပြင်အရှင်ပြိုင်တရှိနေတဲ့ဆေးဘက်ဆန်ခွေရောဟာအဲ့ကိုစိုးသွားတယ်စိုးသွားလို့အကြီးရယ်ဒီကဘာလုံးကဘယ်နိုင်ငံမှမရှိဘူးအဲ့အောက်မှာဘာမှလုပ်လို့မရဘူးဘာပြဋ္ဌာန်းတက်လာစစ်တပ်ကျူးလွန်တဲ့ကိစ္စတွေဘာမှရည်လို့မရဘူးတော့ကိုပြည်နယ်မှာကိုအမတ်ကဟလာပြည်နယ်ဝန်ကြီးချုပ်ဖြစ်သွားတော့ညာလေပဲအဲ့ပြည်နယ်ဝန်ကြီးချုပ်မှာဘာအာဏာမှမရှိဘူးဘာကြောင့်လဲဆိုတော့ပြည်နယ်ဖုံးကျွေးလို့တော့မယ်ဆိုရင်ငွေလိုတယ်လေကငွေဘေးအားစီးစင်းလာမယ်အဲ့ငွေကြီးစီမံခံဝဲမှုကိုကနဲ့ကိုပြည်နယ်မှာလေပတ်နိုင်တဲ့နေထားမရှိဘူးဥမာဆိုကြပါစို့ဗျာကျောက်ထွက်တဲ့ပြည်နယ်မှာကျောက်ကရလာတဲ့ဘာနာငွေကြီးကိုသူ့ပြည်နယ်မှာသူပြည်မှာခံရပိုင်မှာမရှိဘူး။အဲ့တော့ဘ ഹു ဘလောက်ပေးရမယ်ဆိုတာမျိုးအဲ့ဆိုရင်တော့ပြည်နယ်မှာစီမံခံရပိုင်မှာရှိတယ်။ပြီးတော့ကြောက်ဆက်တဲ့ပြည်နယ်မှာကျတော့ကြောက်သွေးပြန်ပေးထားတယ်။ကြောက်ကဝင်လာတဲ့ဝင်ငွေကြီးအကုန်လုံးကိုတော့ဘ ഹു ကစီမံခံရယူထားတယ်။ဘယ်လိုလုပ်ပြီးဒီပြည်နယ်တိုးတက်မလဲ။ဒီပြည်နယ်မှာဘာဝင်ငွေရှိမလဲ။ဒီလိုအခြေအနေမျိုးအောက်မှာဥမာ160လောက်ကိုပြင်ပေးလိုက်ရုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူး။
အခုကအဲစစ်တပ်ကလွှမ်းမိုးနေတဲ့ကိစ္စဆိုတော့ပြည်နယ်တွေရဲ့စီဝါရေးစီမံခံခွဲခွင့်သူတို့ပြည်နယ်ထွက်သရန်ဇာတာအပေါ်မှာသူတို့ရဲ့ဩဇာတစုံတရာအတိုင်းအတာထိသူတို့ရပိုင်ခွင့်တွေတော့မှမပြင်နိုင်ဘူးဆိုရင်စစ်တပ်ကပုတ်ချုပ်ကင်ထားတဲ့ဆိုရဲကိစ္စတွေနဲ့ကြတော့ပိုပြီးတော့ခက်ခဲမဲ့သဘောရှိနေတာပေါ့ခင်ဗျာ
အဲကိုခက်ခဲတာပေါ့အဓိကဘာကြောင့်ခက်ခဲလဲရာကိစ္စအားလုံးကကာလုံနဲ့တည်းမှာရှိကြေတော့ကာလုံကအနာဟိတ္တကိုချုပ်ကင်ထားလိုက်တာပဲကာလုံကသုံးပြီးရတယ်ဘယ်တော့မှဘာမှလုပ်လို့မရဘူးဒေါ်ဆန်းစုကြည်တော့ဒီဘာမှလုပ်လို့မရဘူး တော့သူ့ကိုဟာဒီဒီနိုင်ငံကျူးဆိုင်ရာတရားရုံးတွေယူဆောင်ခြင်းမှကာကွယ်ပေးထားတဲ့အတွက်ဆုလက်ပြန်ပြီးရဲ့အနေနဲ့အဲ့လိုပိုးမမျိုးလေးတချို့ကိုပြင်ပြီးကောင်းပြင်ပြီးနိုင်တယ်အဲ့တော့အဲ့လိုပြင်ပြီးလိုက်ပြီးအဲ့ဒါလက်ခံရင်ဆက်သွားနေတဲ့ကလပ်ပတ်တော့ကြည်အနာရှင်စနစ်ဆက်လက်သဆိုးရှိနေပြီးတော့ပြကြုံဆက်ဆက်ခင်းနေဦးမှာပါဗျာ
အဲ့တော့ဒီဖွဲ့စည်းပုံတစ်ခုလုံးကဟိုတစားဒီစားပြင်နေုံနဲ့မဖြစ်ဖြစ်နေတယ်တကယ်နေလို့မရတဲ့အင်အိုကြီးလိုပဲလုံးဝဆွဲဖြူပြီးတော့အစ်စ်ပြန်ဆောင်မဲ့သဘောဖြစ်နေပါဗျာ
အားသိရှင်းတော့ဗျာအဲ့တိုင်းဥက္ကူနေပြောခဲ့တာပဲဥက္ကူနေပြောခဲ့တာသိရှင်းတာပဲကျွန်တော်လည်းအဲ့တိုင်းပြောခဲ့တာကြားရရစက်သွားလေးတိုင်းကြီးနေပူဆိုးလေးလူတွေဆင်းရဲနေလေးကြေတနာပေါင်းစုံတက်လေးကဲကဲပေါင်းစုံတက်လေးအခုကြည့်လေခင်ဗျာအသေးပေမှာမရှိပဲဒီရခိုင်ပြည်နယ်မှာလောက်တီအောင်စစ်ပွဲတွေဖြစ်ပြီးတိုင်းပြည်မတည်ငြိမ်ဖြစ်နေတဲ့ကိစ္စကြီးမှာ investment ဒီလာလုံးကြပါဆိုပြီးတော့ဒေါ်စန်းစုကြည်ကဖိတ်ခေါ်တယ်ဆိုတော့သူကပြောတာဘယ်တော့ပြသဘောမကျလိုက်လဲစဉ်းစားကြည့်တာပါ။ငင်းချင်းကြောင့်မလုံနိုင်ပဲနဲ့ဘယ်တော့မှတူတက်ဝင်မရနိုင်ဘူ
း။နောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးအသိခက်အောင်လုပ်ထားတယ်ပေါ့လေလွှတ်တော်မှာမဲစနင်းနဲ့သွားမယ်ဆိုရင်ဒါပေမဲ့လူလူဆန္ဒခိုင်ပွဲလုပ်ပြီးတော့ဒီဟာကိုရုပ်သိမ်းနိုင်တယ်ဘာညာဆိုတော့အလားအလာတစ်ခုလည်းထောက်ပြကြတာရှိပါတယ်ဥပဒေပညာရှင်တွေကဆိုတော့အဲ့ဒီကတိလုံးမဲ့အခြေအနေရောဗမာပြည်မှာပြေးပါမလားဗျာ
လူလူဆန္ဒခိုင်ဝဲနဲ့တော့ယူသိမ်းမှုတော့မဖြစ်ဘူးလူလူရှာမှုနဲ့ယူသိမ်းမှမရဘူးလူဆန္ဒခိုင်ဝဲလုခွင့်ပြေးပါဘူးမဟုတ်ဘူ
းလူလူလှုပ်ရှားမှုကိုကစစ်တပ်ဘက်ကခွင့်ပြုပါမလားဆိုတာလေမေးစရာဖြစ်လာတာပေါ့
ဖြစ်လာတယ်သူတို့လည်းပဲသူ့အဖွဲ့အစည်းအပြောင်းလဲကြီးဖြစ်တာဟာအနာရှင်ကြီးအလူကျနဲ့ဖြစ်တော့တာမဟုတ်ပါဘူးအနာရှင်ရဲ့အလူဆန္ဒကိုစန့်ကျင်ဖြစ်သွားခဲ့ကြတာဒီအဲ့လိုကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ
်နောက်တစ်ခုကျွန်တော်နမူနာနှိုင်းရှင်ပြီးတော့လူတွေတော်များများနှိုင်းရှင်ပြောရတယ်ဒီစစ်တပ်ရဲ့ကြီးစိုးမှုကနေပြီးတော့တဖြည်းဖြည်းဒီမိုကရေစီအသွင်ပြောင်းသွားတဲ့အထက်မှာအင်ဒိုနီးရှားနမူနာနဲ့နှိုင်းရှင်ပြီးပြောရတာလည်းသိကြပါတယ်ဆိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထူကဘယ်လိုနှိုင်းရှင်သုံးသပ်လုပ်ရလဲအင
်ဒိုနီးရှားနမူနာကလူအဖွဲ့အစည်းအခြေခံပြောင်းသွားတာအင်ဒိုနီးရှားမှာအဓိကမီဒီယာတွေဖိနှိပ်မှုတွေတက်လာတဲ့အခါမီဒီယာတွေကဝိုင်းရက်ကြတယ်။အဲဒါအင်ဒိုနီးရှား Legal Foundation ဆိုတာရှိတယ်။နောက်ကအများကြီးဘယ်ကင်ပြလိုက်တယ်။ဒီ pressure နဲ့အင်ဒိုနီးရှားပြောင်းသွားတာ၊ယူပြောင်းသွားတာမဟုတ်ဘူး။အနာရှင်ကစူဝတူကသဘောကျလို့ဒါရီနော့ဆိုပြီးတာမဟုတ်ဘူး။လူလူကတိုက်ပြီးတော့ယူလိုက်တာဖြစ်တယ
်။မြန်မာပြည်မှာလည်း88တုန်းကတော့တိုက်ခတ်ရတာပဲ။နောက်ပြီးတော့မီဒီယာမြန်မာပြည်ကမီဒီယာကရောအင်ဒိုနီးရှားမီဒီယာနဲ့ပဲလို့ကိုယ်လွန်နေလို့ပြည်တွင်းမီဒီယာကိုပြောတာလားနိုင်ငံတကာမီဒီယာကိုပြောတာလားမသိဘူ
းပြည်တွင်းမီဒီယာလေ
အာ
ပြည်မှာမီဒီယာကြီးပြဿနာတက်သွားတဲ့အခါကျတော့မီဒီယာတွေဘက်ကလူလူရက်တယ်နောက်ပြီးတော့ဒီဥပဒေအဖွဲ့ကြီးတွေရက်ပြီးတော့လူလူလှုပ်ရှားမှုဖြစ်သွားတယ်အဲ့ဒီမှာအဓိကပြောင်းလဲဖြစ်သွားတာလေ
ဆိုတော့နောက်ဆုံးအနေနဲ့မြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲရင်တိုင်းပြည်တိုးတက်စရာစစ်တူစရာဘာမှလမ်းမရှိဘူးဆိုတော့ဖွဲ့စည်းပုံပြောင်းလဲနိုင်မဲ့အသင့်လျော်ဆုံးလူတို့ရဲ့စစ်မစဒီဝဲနဲ့ပြောင်းလဲနိုင်မဲ့ဏ္ဍောရှိပါသေးရဲ့လား
ရှိတော့ဗျာဒီအခုကြီးလာတဲ့အခြေအနေကိုခံပြီးတော့ပထမတစ်ချက်ချက်က2008ဖွဲ့စည်းပုံချီရန်ဥပဒေရှိနေတဲ့ကာလပါလို့ငါတို့ဘဝရောငါတို့ပြည်အောင်စုတစ်ခုလုံးဘဝရောဘယ်တော့မကောင်းဘူးဆိုတော့ရှင်းရှင်းနားလည်လက်ခံဖို့လိုပါတယ်ဒီအချက်ကကိုလူချင်းနဲ့ဆရေပြောင်းဖွဲ့စည်းပုံကပါလေကိုပြည်နယ်တွေလူချင်းနဲ့ပြည်နယ်ဖွဲ့စည်းပုံခြံဥပဒေကပါလေအဲ့ဒီဖွဲ့စည်းပုံခြံဥပဒေကိုကိုပြင်ဆင်ရေးဆွဲလူချောင်းအားကောင်းပေါ်လာကြည့်တမ်းပါနိုင်ငံတကာကြည့်မနေပါဘူးပြောင်းလဲဖြစ်လာပါပ
ါဒါမဲ့ဒါပြောင်းလဲမှကိုပြည်တော်စုကောက်မယ်တိုင်းပြည်ကောက်မယ်ကိုအတွက်လည်းအကျိုးရှိမယ်ဆိုတဲ့အစီမျိုးအထူးသဖြင့်ဒီစစ်တပ်ဘက်ကဒီလိုအစီမျိုးဝင်လာဖို့တော့အရေးကြီးတာပေါ့အဲ့ဒါကိုဖြစ်နိုင်ပါမလားအခုတိကတော့ဝင်လာဖို့မရသေးဘူးဆိုတဲ့သဘောပေါ့အဲ့ဒီအစီမျိုးစစ်တပ်ဘက်မှာ
တကယ်တကယ်ကြတော့အခုအချိန်နဲ့ကြီးကိုဒေါ်ဆန်းစကြီးကပြောရင်မကောင်းပါဘူးဒါပေမဲ့တိုင်းပြည်နာလုံးအကြီးလို့ပြောတာပါရှေ့အာဏာရှင်တွေကိုကာကွယ်ပေးနေသေးလို့ပါအဲ့ဒီတစ်ချက်ကရှေ့မှာတတ်ပြီးတော့ခံနေလို့ပါအဲ့ဒီအချိန်ကြီးတာမရှိတော့ဘူးဆိုရင်စစ်တပ်ရဲ့အာဏာတည်ငြိမ်ရေးကဒီလိုတို့ဆရာများစွာရှိလာတာ
လောလောဆယ်မှာတော့ဒေါအောင်ဆန်းစုကြည်နေရာမှာအစားထိုးမဲ့လူကအတော်လေးရှာတယ်လို့တော်တော်များများကစုံစမ်းကြပါတယ်ဥအောင်သူဘယ်လိုသဘောလဲအဲ့ဒီကိစ္စကိုရော
အဲ့ ဲ့အတွေးခေါ်ဝယ်မှားနေတာကျွန်တော်တို့တိုင်းပြည်သွားမယ်လားညီမသူရဲ့ဘောင်းဝါတာမဟုတ်ဘူးမှန်ကန်တဲ့ဥပ္ပဝေစီတစ်ခုမှရှိတဲ့ရှိရတဲ့စနစ်ကောင်းတဲ့ဝစီဝအခြေခံဥပဒေကောင်းတဲ့ကိုရှာဖွေရမှာဖြစ်တယ်လူကောင်းလူတော်ကဒုတိယနောက်ကလိုက်မှာဖြစ်တယ်အဲ့တော့စနစ်ကောင်းအောင်မှာလူကောင်းတွေပေါ်လာတယ်ဒီလိုစဉ်းစားဖို့လိုပါတယ
်တော်ရရှိပါခင်ဗျာကြားခဲ့ရတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်ပြီးတော့အဆိုးရွားဆုံးနဲ့အခက်အခဲဆုံးအခြေအနေဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့အခြေအနေရရကိုထဲထဲဝင်ဝင်နဲ့အလားအလားဘယ်လိုစဉ်းနိုင်လဲဆိုတာကိုနားလည်သဘောပေါက်နိုင်ဖို့အတွက်တင်ပြလိုက်ရတာဖြစ်ပါတယ်လို့ပြောကြရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ညီကုန်းချုပ်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ်